ဒီလိုနိုင်ငံအနေနဲ့ကြီးကျော်တဲ့လူရက်ကနေကိုကိုကိုခုခံကောက်ကဝင်ရှိတယ်လို့အမေရိကန်ကော်ဝေးဌာနကပြောပါတယ်။ဆီးရီးယားနိုင်ငံတွေကအီရန်နဲ့ဆီးရီးယားပြတ်မှတ်တရားစင်ထက်မနည်းကိုစနေနေ့မှာအစ္စရေးကတိုက်ခိုက်ပြီးတဲ့နောက်အမေရိကန်ကော်ဝေးဌာနကအဲ့လိုပြောတာပါ။အစ္စရေးနိုင်ငံဟာဒီသာတွင်မှာမိမိတို့ရဲ့အနီးကပ်ဆုံးလူငုံရေးပိုင်းမှာမိဖြစ်ပါတယ်။သူ့ရဲ့နေမည်နဲ့လူလူအပေါ်ချင်းချောက်မှုတွေကိုခုခံကောက်ရေးအစ္စရေးရဲ့မွေးရပါအခွင့်အရေးကိုမိမိတို့အပြည့်အဝထောက်ခံပါတယ်လို့ဘန်ဒဘောစစ်ဌာနသို့ပြောခွင့်ရအီဒရီယန်ရန်ခိုင်ဂေါ်လဝေးကပြောပါတယ်။ဒီတိုက်ခိုက်မှုမှာအမေရိကန်မပါဘူးလို့လည်းဆိုပါတယ်။စီးရီးယားနိုင်ငံတွေကအီရန်ကြောတောနောက်ကံပေးထားတဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်ပြီးပြန်လာတဲ့အစ္စရေးစစ်လေယာဉ်တစ်စင်းကိုပစ်ချလိုက်တဲ့လေယာဉ်ပစ်လက်နက်ရှိတဲ့နေရာတွေကိုအစ္စရေးကစနေနေ့မှတုံ့ပြန်တိုက်ခိုက်တာပါ။အစ္စရေးကလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်စီးရီးယားနိုင်ငံဟာအစ္စရေးရဲ့နောက်ထပ်ရန်လိုမှုကိုတုံ့ပြန်လုပ်ဆောင်နေတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနကစနေနေ့မှပြောပါတယ်။စနေနေ့ကအစ္စရေးလေကြောင်းတိုက်ခိုက်မှုအတွင်းစီးရီးယားစစ်တပ်ကလေယာဉ်ပစ်လက်နက်နဲ့ Israel F-16 တိုက်လေယာဉ်ကိုပစ်ချလိုက်တာဖြစ်ပါတယ်။